ဒီကနေ့စနေနေ့ကခွန်လွန်ခဲ့တဲ့အသက်62နှစ်အရွယ်အမေရိကန်ထက်လွတ်တော်မှဂျင်မကင်းကိုနောက်ဆုံးအနေနဲ့အောက်မေ့ဂုဏ်ပြုတဲ့အခမ်းအနားတွေကတစ်ခုဖြစ်တဲ့စနေနေ့အောက်မေ့ဂုဏ်ပြုပွဲကိုတော့နိုင်ငံရေးအပိုင်းအဝိုင်းအတွင်းလက်ရှိတာဝန်ထမ်းဆောင်နေကြသူတွေရောအရင်ကတာဝန်ထမ်းဆောင်ခဲ့ကြသူတွေရောတက်ရောက်ကြဖို့ရှိနေပါတယ်။ Washington DC က National Cathedral မှာကျင်းပမဲ့အခမ်းအနားမှာတော့သမ္မတဟောင်းနေဖြစ်တဲ့ Barack Obama နဲ့ George W. Bush တို့ကချီးကျူးဂုဏ်ပြုစကားပြောကြမှာပါ။နိုင်ငံသားရေးဝန်ကြီးဟောင်း Henry Kissinger နဲ့အထက်လွှတ်တော်အမဟောင်း Joseph Lieberman တို့လည်းစကားပြောကြမှာဖြစ်ပါတယ်။ဒုတိယသမ္မတဟောင်း Joe Biden ၊ကာကွယ်ရေးဝန်ကြီးဟောင်း William Cohen ၊ New York မြို့တော်ဝန်ဟောင်း Michael Bloomberg နဲ့အထက်လွှတ်တော်အမဟောင်းတွေဖြစ်ကြတဲ့ Gray Hart, Ruth Fingo, Phil Gramm တို့ကတော့ကွယ်လွန်သူဂျွန်မက်ကင်းရဲ့ခေါင်းတလားကိုတင်ဆောင်ကြမှာဖြစ်ပါတယ်။အချက်လွတ်တော်မှဂျွန်မက်ကင်းရဲ့ရုပ်အလောင်းကိုတော့လာမယ့်တနင်္ဂနွေနေ့မှာမယ်လန်ပြည်နယ်အနာပိုလစ်ကသူတက်ရောက်ခဲ့တဲ့အမေရိကန်ရေးတပ်အကယ်ဒမီမှာမြှုပ်နှံမှာဖြစ်ပါတယ်။1989ခုနှစ်မှာအချက်လွတ်တော်မှဖြစ်မလာခင်ဂျွန်မက်ကင်းက1983ခုနှစ်ကစလို့ပြည်နယ်အောက်လွတ်တော်မှအဖြစ်တက်တန်းနှစ်ကြိမ်တာဝန်ယူခဲ့တဲ့အရီဇိုနာပြည်နယ်မှာသူ့အတွက်အောက်မေ့ပွဲအခမ်းအနားတွေကိုစတင်မှာဖြစ်ပါတယ်။နေ့ချံပုတ်ထုံးနေ့မှာတော့အာရီဇိုနာပြည်နယ်စွတ်တော်မှာသူ့ရဲ့ရှိုးလောင်းကိုထရှိဂုဏ်ပြုမှာဖြစ်ပါတယ်။အထက်လွတ်တော်မှာမက်ကင်းကွယ်လွန်ခဲ့ရမှုအပေါ်အမေရိကန်နိုင်ငံရဲ့အတိုင်းဝန်ကရောကမ္ဘာခေါင်းဆောင်တွေကပါသူ့အကြောင်းအမှတ်ရပွဲတွေကိုပြန်လည်အောက်မေ့ပြောဆိုနေကြပါတယ်။ဒါပေမဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ဂျွန်မက်ကင်းရဲ့အစ်မဒန်ဘဝဒါမှမဟုတ်လည်းနိုင်ငံရေးအရာဆောင်ရွက်ခဲ့တာတွေကိုရည်ရွယ်ပြောဆိုတာမဟုတ်ဘဲမက်ကင်းကွယ်လွန်ရမှုအတွက်မိသားစုနဲ့ထပ်တူဝန်ထမ်းရကြောင်းကပြောဆိုထားတာပါ။ဂျွန်မက်ကင်းကိုတရားကောင်တူဖြစ်ခေါ်ဆိုပြီးသူ့ဘဝဖြတ်တမ်းမှုတွေကိုချီးကျူးဂုဏ်တင်ထားတဲ့ကြီးညာချက်တစ်ကောင်ထုတ်ဖို့သမ္မတအင်ဂျူရောကပြင်ဆင်ခဲ့ပေမဲ့လည်းသမ္မတထရန့်ကပေးချခဲ့တယ်လို့မနေ့တနင်္လာနေ့တုန်းကဝါရှင်တန်ပို့သတင်းစာကြီးကဖော်ပြပါတယ်။ကွယ်လွန်သူအထက်လွှတ်တော်အမတ်ဂျွန်မက်ကင်းကိုကူပြုတဲ့အနေနဲ့ပြီးခဲ့တဲ့သတင်းပတ်ကုံမှာသမ္မတအင်ဂျူရောမှာအလံကိုတိုက်တဝဲရွှေ့ချလွှင့်ထူခဲ့ပေမဲ့လို့လည်းမနေ့တနင်္လာနေ့မှာတော့အလံကိုပြန်ပြီးအပြည့်တင်ခဲ့ပါတယ်။ဒါပေမဲ့တင်းနှင်းလာနေနေချင်းပိုင်းမှာတော့အမေရိကန်သမ္မတအင်ဂျူရောမှာအလံကိုတိုက်တဝက်ပြန်ပြီးတော့ရှော့ချလွှင့်ထူခဲ့ပါတယ်ရှင်။